မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးချက်တွေကိုရှေ့တော်အခြားနိုင်ငံများတင်အာဆီယံကောင်းဆောင်မြေဖြစ်ရှိမှုအမေရိကန်ကထပ်မံတိုက်တွန်းလိုက်ပါတယ်။ကြံစည်မှုတွေရပ်ဖို့ဒီမိုကရေစီအတွင်းကုကြောရေးပြန်လုပ်ဖို့နဲ့မတရားဖန်ဆီးထားသူတွေပြန်လွတ်ပေးဖို့မြန်မာစစ်တပ်ကိုတောင်းဆိုဖို့လည်းအာဆီယံကောင်းဆောင်အနေနဲ့ဒီသတင်းပတ်သက်တွေ့ဆုံမှာတိုက်တွန်းထားတဲ့အကြောင်းကြံပေးနေကမဲခေါင်ဒေသနိုင်ငံတွေနဲ့အွန်လိုင်းတွေ့ဆုံပြီးထုတ်ပြန်တဲ့ကြေညာချက်မှာအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ပြောဆိုလိုက်ကြပါမြန်မာနိုင်ငံဆိုင်ရာအာဆီယံထုတ်ကူစရအဖြစ်ဘရူနိုင်းဒုတိယနိုင်ငံရဲ့ဝန်ကြီးအေရဝန်ယူဆုကိုတာဝန်ပေးလိုက်တဲ့ကိုကျူဆိုကြောင်းပြောဆိုခဲ့ပေမဲ့ထုတ်ကူစရနဲ့အာဆီယံအသင်းဝင်တွေအနေနဲ့အာဆီယံရဲ့ပုံစံပေါ်တူညီချက်၅ခုကိုမြန်မာစစ်တပ်ကတာဝန်ယူမှုတာဝန်ခံမှုရှိဖို့နဲ့ဒီမိုကရေစီကောင်းဆောင်တွေပါဝင်သက်ဆိုင်သူတွေနဲ့ထိတွေ့ဆက်ဆံမှုတွေကိုလည်းအမြန်ဆုံးဆောင်ရွက်သွားဖို့ဝန်ကြီးဘလင်ကင်ကတိုက်တွန်းထားပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ၁ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်နိုင်ငံရေးအချက်အလက်ပေါ်ပေါက်နေတာကိုကုညီဖြစ်ရှင်းမှုအာဆီယံကဗိုလ်ထုတွေမှာထုတ်ကူတဲ့ခန့်အပ်တာဝန်ပေးလိုက်တဲ့ပုံမှာတော့အမေရိကန်ဥရောပသမဂ္ဂ EU နဲ့ကွဲသမဂ္ဂတွင်းရေးမှူးချုပ်ပါဝင်နိုင်ငံတကာတာဝန်နဲ့ဒေသခံနိုင်ငံတွေကကြိုဆိုကြပေမဲ့ထုတ်ကူစရဲ့လုပ်ငန်းတွေမှာပူပေါင်းဆောင်ရွက်ဖို့နိုင်ငံတွေလွတ်လပ်စွာတွာလာလို့ရှာဖွေပြုဖို့လည်းမြန်မာစစ်အာဏာရှင်တွေကိုတိုက်တွန်းပြောဆိုထားပါတယ်